အခု2019ခုနှစ်အတွင်းရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အတွက်ကုလသမဂ္ဂကအလှူရှင်နိုင်ငံတွေကိုရန်ပုံငွေဒေါ်လာ1920တောင်းခံလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်မှာရောက်နေတဲ့ရိုဟင်ဂျာ6သိန်းကျော်နဲ့သူတို့ကိုလက်ခံထားရတဲ့အတွက်အချက်အသေးကြုံရတဲ့ဒေသခံ3သိန်းကျော်အတွက်လူသားချင်းစာနာတဲ့အထောက်အပံ့တွေပေးနိုင်ဖို့ကုလသမဂ္ဂဒုက္ခသည်များမဟာမင်းကြီးရုံး UNHCR နဲ့နိုင်ငံတကာရွှေ့ပြောင်းအခြေချသူများအကူအညီပေးရေးအဖွဲ့ IOM တို့ပူးပေါင်းတောင်းဆိုလိုက်တာဖြစ်ပါတယ်တောင်းခံထားတဲ့ဒေါ်လာတန်920ရဲကထက်ဝက်ကျော်ကမဖြစ်မနေလိုအပ်တဲ့အစားအစာစောက်သုံးရည်နေလာနဲ့နေစရာတို့အတွက်ဖြစ်တယ်လို့ပူးတွဲထုတ်ပြန်တဲ့ညင်ညာချက်မှာဖော်ပြပါရယ်အခုအညီအလိုအမင်းလိုအပ်နေသူတွေကိုဆက်ပြီးတော့ကူညီနိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းကထောက်ပံ့ကြပါလို့ IOM ညွှန်ကြားရေးမှူးအန်တိုနီယိုဗစ်တိုရီနိုကတိုက်တွန်းပါရယ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကလည်းလူသားချင်းစာနာစရာအရေးပေါ်အခြေအနေတွေကိုဖြည့်ရှင်းတဲ့တစ်ချိန်တည်းမှာအခုလိုပြဿနာတွေဖြစ်စီတဲ့အရင်းငယ်အကြောင်းတွေကိုအမြန်ဆုံးကင်တွယ်ဖြည့်ရှင်းဖို့မြန်မာအစိုးရကိုထပ်မံတောင်းဆိုရဲလို့ကြေညာချက်ထဲမှာပြောထားပါတယ်။ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းသိခါရှိစွာပြန်နိုင်ကြရေးအတွက်ဒေသရင်းနိုင်ငံတွေသာမကကမ္ဘာနိုင်ငံတွေကဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတို့ကိုကူညီပံ့ပိုးဖို့လဲသူကတိုက်တွန်းပါတယ်။ရိုဟင်ဂျာအရေးပူးပေါင်းဖြည့်ရှင်းဖို့ကုလသမဂ္ဂက2018ခုနှစ်တုန်းကရန်ပုံငွေဒေါ်လာတန်950တောင်းခံခဲ့တာမှာ80ရာခိုင်နှုန်းလောက်ဖြစ်တဲ့ဒေါ်လာ655တန်းရရှိခဲ့ပါတယ်။